Mr. Kinana နဲ့မနီးကတွေ့ဆုံပွဲအကြောင်းသိပြစီခင်ဗျာ
Mr. Kinana နဲ့မနီးကကျွန်တော်တို့လွှတ်တော်ဥထာကြီးကမဟာမလတ်ဖြစ်တဲ့အတွက်သူ့ကိုယ်သားကျွန်တော်တွေ့ပြီးပါတယ်သူ့ကိုယ်သားတွေ့တဲ့အချိန်မှာရခိုင်ကိစ္စလည်းပဲကျွန်တော်ဆွေးနွေးပါတယ်နောက်သူ့ကိုယ်တိုင်လည်းရခိုင်ကိုသွားခဲ့ပါတယ်သူ့ကိုယ်တိုင်လည်းမျက်မြင်ကြုံတွေ့ရတာဖြစ်တဲ့အတွက်မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မယ်ဆိုပြီးတော့မှကျွန်တော်တို့လိုယုံပါတယ်သူ့ဘက်ကမိကုန်းမိတာတော့ Kinana အဲ့ဒီကိုသွားတဲ့အချိန်မှာဘူးသီးလောင်ထောင်ရောက်တယ်အဲ့ဒီမှာကျွန်တော်တို့ UN ရဲ့အဖွဲ့ဝင်9ယောက်ဖမ်းထားတယ်။အဲဒီတက်မှာတွေ့တယ်။အဲ့ဒီဥစားနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိသလဲ။ဘယ်လိုအမြင်ရှိသလဲဆိုပြီးဒါမေးပါတယ်။အဲကျွန်တော်အနေနဲ့ကတော့အနာဥတွေကိုချိုးဖောက်တယ်ဆိုရင်အဲဒီနေရာလေးမဟုတ်ဘူး။တပီလုံးမှာဥတွေကိုချိုးဖောက်တယ်ဆိုရင်ဥတွေတိုင်းပဲဒါပြည်တံပြည်တာခံရမယ်။သူ့ဘက်ကလည်းဥတွေရပြန်လဲရှင်းလင်းချေပါခွင့်ရှိပါတယ်ဆိုပြီးတော့ဒါလေးပြောပါတယ်။ဒါသူလည်းဒီဥစ္စာကိုလက်ခံပါတယ
်။ဟုတ်ကဲ
့။ဒုတိယတစ်ခုကတော့သူမေးတဲ့မေးခွန်းကတော့အဲ့လွတ်တော်မှာဥရီတွေတင်တဲ့အချိန်မှာလွတ်တော်မှာစနေခြင်းမပြုတဲ့အချိန်မှာကိုပြည်သူလူထုကိုဖြန့်နေတာလည်းတွေ့တယ်။အရင်ဥစားနဲ့ပတ်သက်လို့တော့ကောင်းတယ်။ဒါဘလို့ကြီးရတယ်များရှိတယ်လေ။ဆိုတဲ့အချိန်ကျတော့အဲကျွန်တော်တို့ပြည်သူရဲ့ဆန္ဒကိုလေးထားတယ်လွတ်တော်က။ဒါကြောင့်ပြည်သူဆန္ဒကိုလေးထားတဲ့အတွက်ဒီဥရီတွေကလည်းပြည်သူတွေကိုယ်တိုင်လိုက်နာမယ်ဥရီတွေဖြစ်တယ်။ဒါကြောင့်ဒီပေါ်မှာမူတည်ပြီးခြေတယ်ပြင်းပြင်းကျွန်တော်တို့သိနေတဲ့အတွက်ဒါလေးကျွန်တော်ပို့ပါတယ်ဆိုပြီးတော့မှကျွန်တော်ဒါလေးလည်းရှင်းပြခဲ့ပါတယ်။
ဟုတ်ကဲ့ဒီမစ္စတာကင်ဒါနာနဲ့ဆွေးနွေးတဲ့အချိန်မှာရိုဟင်ဂျာနဲ့ပတ်သက်လို့ဘာတွေဆွေးနွေးမှုရှိပါလဲခင်ဗျာ
ရိုဟင်ဂျာရေလို့တော့သူလည်းမပြောဘူးကျွန်တော်လည်းမပြောပါဘူးနော်ရခိုင်မှာကျွန်တော်တို့ခုနကတော့ကျွန်တော်ရခိုင်ဒီဖြစ်စဉ်နဲ့ပတ်သက်လို့ကျွန်တော်တို့ရှိရဘယ်သူမှသဘောမကျပါဘူးနော်ဒါကျွန်တော်ပြောခဲ့တာရှိပါတယ်ဘယ်သူမှသဘောမကျဘူးရခိုင်မှာနေထိုင်တဲ့လူတွေတဲကနေပြီးတော့မှရာသီမှုကျွလွန်တာနေပြီးတော့မှဒီပေါ်မှာပြန်ကားလာတဲ့သဘောဖြစ်တယ်ဒါကြောင့်ဒီပေါ်မှာနော်ဘာသာရေးလည်းမဟုတ်ဘူးလူမျိုးရေးလည်းမဟုတ်ဘူးဒါကြောင့်ဒီပုံမှာဟိုကျွန်တော်တို့အမြန်ဆုံးဖြေရှင်းနိုင်အောင်လုပ်ရမယ်ဆိုပြီးတော့မှဒါလေးပဲကျွန်တော်တို့ပြောပါတယ်ကျွန်တော်ရူဝင်ညာကိစ္စလည်းမပြောပါဘူ
းဟုတ်ကဲ့ဒီမစ္စတာကင်နာနာကမြန်မာနိုင်ငံကိုလာတိုင်းမှာဒီလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူကုလသမဂ္ဂကိုအစီရင်ခံစာတွေတင်ပြဘူးတာရှိပါတယ်အဲ့တော့ဟိုမစ္စတာကင်ဒါနာရဲ့ဒီအစီရင်ခံချက်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုအမြင်ရှိပါလဲခင်ဗျာ
ဟောဒါကတော့ဗျာဟိုဒီမှာတွေ့ခဲ့တဲ့အချိန်မှာသတင်းစာရှင်းလင်းပွဲတွေလည်းသူလုပ်သွားပါတယ်ပြမထွက်ခင်သင်းသာရှင်းလင်းပွဲတွေကတော့သူပြောတဲ့အတိုင်းနေဒီမှာပြောတဲ့ဥစ္စာလေးတွေကမဆိုးပါဘူးသူတို့လည်းပဲအစင်ခံတာတွေကြတော့လည်းနည်းနည်းကွဲလွဲတာတော့ရှိပါတယ်အဲ့တော့ဒီကတွေ့တဲ့ဥစ္စာအပြင်သူမှာဟိုကနေပြီးတော့ထပ်ရတဲ့သတင်းတွေပေါ်ချုံငုံပြီးသုံးသပ်ပြီးရေးတယ်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကပေါ့လေဟိုဒီအခုဆိုလို့ရှိရင်ဒီ Islamic အစွန်းရောက်တွေကမြန်မာနိုင်ငံကိုတိုက်ခိုက်မဲ့ဘာညာဆိုပြီးတော့တိုင်းပြည်တချို့မှာပြောလာတာတွေရှိပါတယ်ဒီကိစ္စအပေါ်မှာရောဘယ်လိုအမြင်ရှိပါလဲခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီဥစ္စာကကျွန်တော်ဘာသာရေးစစ်ပွဲမဟုတ်ပါဘူးနော်ဘာသာရေးကြောင့်ဖြစ်တဲ့ကိစ္စမဟုတ်ပါဘူးဒါလှုပ်ဆောင်မှုတွေကြောင့်ဘာသာရေးလို့အမြင်ရှိတာဖြစ်ပါတယ်အဲ့တော့တကယ်လို့များဒီဥစ္စာကိုဘာသာရေးဖြစ်ဖန်တီးတယ်ဆိုလို့ရှိရင်တော့လေဒါမသိတော်ဘူးလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဦးတေဦးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာဟုတ်ပါပြီ